ရခိုင်မြောက်ပိုင်းအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားရတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံတဲ့ဂုံတိတ်ခါရှိရှိပြန်လာပြီးဘေးကင်းစွာနေထိုင်နိုင်ရေးအတွက်မြန်မြန်သွတ်သွတ်ဆောင်ရွက်ဖို့နဲ့ပြီးခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကြာကြာနာနာစုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတန်တမန်အဖွဲ့ကတိုက်တွန်းလိုက်ပါတယ်။ကုလလုံခြုံရေးကောင်စီအဖွဲ့ကိုစားပီရူပိုလန်ကူဝိတ်နဲ့ဗီတိန်တန်မှတ်တွေကနှစ်ရက်ကြာမြန်မာခီးစဉ်နဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲကိုဒီကနေ့ညနေပိုင်းနေပြည်တော်မှာခတ်တူတူတုတ်တုတ်ပြုလုပ်ပြောဆိုသွားကြတာပါဒုက္ခသည်တွေနေ့ရက်ပြန်နိုင်ရေးကိုအလေးပေးပြောကြားခဲ့တယ်လို့အခုခီးစဉ်ဟာလုံခြုံရေးကောင်စီအနေနဲ့မြန်မာအစိုးရကိုအကူအညီပေးဖို့လာရောက်တာဖြစ်တယ်ဆိုတာကိုလည်းအသေးအချာထပ်မံပြောဆိုပါတယ်ဒုက္ခသည်တွေနေ့ရက်ပြန်ရေးမှာနိုင်ငံတကာစံနှုန်းစံထားအတိုင်းဖြစ်ဖို့လိုတယ်လို့NVC ကထုတ်ပေးနေတဲ့လက်ရှိလုပ်ငန်းစဉ်မှာတော့ဒုက္ခသည်တွေအတွက်လက်မခံနိုင်စရာအခြေအနေတချို့ရှိနေတယ်လို့ကူဝိတ်သံမှတ်ကြီးကပြောပါတယ်။အဓိကအချက်ကတော့ကန့်သတ်မှုတွေရှိနေတာကိုထောက်ပြပါတယ်။ဒါ့အပြင်ဒုက္ခသည်တွေပြန်လက်ခံရေးလုပ်ငန်းစဉ်မှာကုလသမဂ္ဂအဖွဲ့အစည်းတွေပါဝင်နိုင်ရေးအတွက်မြန်မာအစိုးရနဲ့အပြန်အလှန်သဘောတူလက်မှတ်ရေးထိုးကြမယ်အခြေအနေကိုလည်းသူတို့စောင့်ကြည့်သွားမယ်လို့ပြောဆိုပါတယ်။ကုလလုံခြုံရေးကောင်စီရဲ့တန်တမာကိုယ်စားလှယ်အဖွဲ့ကမနေ့တုန်းကနေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့လည်းတီးခြားတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ရှင်။